ဂွတီမာလာနိုင်ငံမြို့တော်ဂွတီမာလာမြို့အနီးကမီးတောင်ပေါက်ကွဲပြီးအနီးနားမှာရှိတဲ့ကျေးရွာတွေထဲချော်ရည်တွေထူထပ်တဲ့မိခိုးတွေပြားတွေဖုံးလွှမ်းသွားတဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးသွားတယ်လို့ဘေးအန္တရာယ်ကူညီကာကွယ်ရေးဌာနကပြောပါတယ်မီးတောင်ပေါက်ကွဲမှုကြောင့်လူပေါင်းတသန်းကျော်ကိုထိခိုက်သွားစေတာမှာမီးတောင်အနီးဝန်းကျင်မှာရှိတဲ့ဒေသခံ3100ကျော်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့ရပြီးဒဏ်ရာရသူ20ကျော်ကိုလည်းကုသမှုပေးနိုင်မှုကျန်းမာရေးဌာနတွေကိုခေါ်သွားခဲ့တယ်လို့ပြည်နယ်ကူညီကာကွယ်ရေးအရာရှိတွေကပြောပါတယ်ဂွတီမာလာနိုင်ငံထဲကခရိုင်သုံးခုမှာပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကလိုက်လံရှာဖွေနေတယ်လို့ဆိုပါတယ်ချော်ရီတွေဟာချောင်းတစ်ခုကိုကျော်ပြီးတော့ချောင်းတစ်ခုတပွဲရိုဒီယိုကြေးရွာတွေကိုစီးဝင်သွားတာကြောင့်မိလောင်သူတေဆုံးသူတွေရှိခဲ့ကြောင်းရွာကနေကိုသူတို့အနေနဲ့ဘေးကင်းရာကိုကယ်ထုတ်နေကြကြောင်းဂွတီမာလာအမျိုးသားပြည်နယ်ကူညီကာကွယ်ရေးဌာနပူးပေါင်းဆောင်ရွက်ရေးမှူးစာဂျီယိုကာဗာညက်စ်ကပြောပါတယ်အဲရိုဒီယိုကြေးရွာကအိမ်တိမ်ကိုမိလောင်သွားတဲ့အတွက်လူလေးဦးတည်ဆုံးပြီးတော့မိလောင်ပောက်ကွဲတာကိုကြည်နေကြတဲ့ကလေးငယ်နှစ်ဦးဟာလည်းမိလောင်ပြီးတည်ဆုံးသွားကြောင်းကာဗာညက်စ်က AP သတင်းဌာနကိုပြောပါတယ်